လူသမဂ္ဂတွင်မူကြောင့်အန်သိုနီယိုဂူဒရက်စ်နှင့်ကမ္ဘာပံဥက္ကဋ္ဌဂျင်မြွန်ကင်တို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့လူညာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူဝတ်ချက်တွေကိုဆန်းစစ်ဖို့အတွက်ဇူလိုင်လ1ရက်တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့လူညာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိအမှတ်ပြုသုံးစွဲတာမရှိပါဘူး။ဒီနေ့ကြခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာတိုင်းဝန်ကဗိုလ်ပြီးလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂူဒရက်စ်နဲ့မစ္စတာကင်တို့ဟာဒုက္ခသည်တွေအတွက်ကာလလတ်အစီအစဉ်နဲ့ပြည်ပြည့်စုံတဲ့အဖြေရဖို့အတွက်လိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နဲ့နောက်ထပ်ဆွေးနွေးရေးအခြေခံချက်တွေချမှတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။လူမှုကြုံနဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာတကားမျိုးတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။တနင်္လာနေ့မှာတော့ကောက်ဆက်ပဇာကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေအကူအညီပေးလှုပ်သားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။